21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကို RF ရဲ့21အာမန်စီစဉ်ကနေပြန်ဆက်ပေးနေပါတယ်ကျွန်တော်စောဖို့ပါပါလွတ်လပ်စွာပြောဆိုခွင့်သတင်းချက်လက်သိရှိပိုင်ခွင့်အပါဝင်အင်တာနက်သုံးစွဲခွင့်နေရာကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့လူတယောက်ရဲ့အခြေခံလူခွင့်ရရပိုင်ခွင့်တွေဖြစ်ပါတယ်မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်တပ်ဟာသတင်းထောက်တွေကိုဖမ်းဆီးအကျဉ်းချသတင်းလွတ်လပ်ခွင့်တွေကိုပိတ်ပင်ရုံသာမကအင်တာနက်သုံးစွဲခွင့်တွေကိုပါပိတ်ပင်ဖို့အတွက်တဆင့်ချင်းကြိုးစားလာနေတာတွေ့နေရပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းချိန်မှာတနိုင်ငံလုံးကိုအင်တာနက်လိုင်းတွေဖြတ်တောက်ပြီးတော့သတင်းမှောင်ချထားခဲ့ပါတယ်။အဲဒီနောက်မှာလည်းအင်တာနက်မြန်နှုန်းတွေကိုစိတ်ကြိုက်ထိန်းချုပ်ခြင်းတလို့ထိန်းချုပ်ပြီးတော့ဒေသတချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ခံရတာအခုထိပဲဖြစ်ပါတယ်။လက်ကင်ဖုန်းစင်ကပ်အခွန်ခတွေကိုတိုးကောက်ခဲ့တဲ့အပြင်အင်တာနက်အသုံးပြုတဲ့သူတွေရဲ့အချက်လက်တွေကိုလည်း Telecom ဆက်သွယ်ရေးကုမ္ပဏီတွေစီကနေဖိအားပေးတောင်းခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ပြီးတော့ထွက်ခွာသွားကြတဲ့ Telecom ကုမ္ပဏီတွေကိုလည်းစစ်တပ်နဲ့နှီးစပ်တဲ့သူတွေလက်ထဲကိုထိုးပေးခဲ့တာပါ။ဒါအပြင်ပြည်သူ့လုံခြုံရေးဥပဒေတွေကိုပယ်ဖျက် Electronic ဥပဒေတွေကိုပြင်ဆင်ပြီးတဲ့နောက်အင်တာနက်ပေါ်မှာရေးသားချက်တွေကိုစောင့်ကြည့်ပြီးတော့လူပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့လူငယ်တွေဟာအင်တာနက်ပိတ်ဆို့မှုတွေကိုနီးလန်းပေါင်းစုံနဲ့ကြော်သုံးနေသလိုဒီအင်တာနက်ကနေတဆင့်တော်လန်ရေးအတွက်အထောက်ပံ့ငွေတွေကိုပါရှာလာနိုင်တာကြောင့်စစ်ကောင်စီဘက်ကနောက်ထပ်နီးတနည်းပြောင်းကြိုးစားလာနေပါတယ
်။အများအပြားကျွန်တော်ကြည့်ပါနိုင်ငံရေးမငြိမ်မသက်ဖြစ်အောင်လုပ်တာတွေခုလောလောဆယ်မှာဖြစ်နေတဲ့စူပူအကြမ်းဖက်မှုတွေပေါ့နော်ခုလောလောဆယ်မှာဖြစ်နေတဲ့စူပူအကြမ်းဖက်မှုတွေကိုအများဆုံးလုံဆော်နေတာဒီဒါ Facebook ပေါ်မှာဖြစ်ပါတယ်အဲ့ဒီနေရာကိုအစားထိုးနိုင်ဖို့အတွက်လဲကျွန်တော်တို့ဆိုရှယ်မီဒီယာပလက်ဖောင်းတစ်ခုကိုတည်ထွင်ဆောင်ရွက်လည်ရှိပါတယ်အကျွန်တော်တို့အနေနဲ့ဒါဝန်ကြီးဌာနနှစ်ခုသုံးခုပေါင်းပြီးရင်တော့ကျွန်တော်ပညာရှင်တွေပူးပေါင်းဆောင်ရွက်လည်ရှိပါတယ
်မြန်မာနိုင်ငံကလူငယ်တွေအသုံးအများဆုံးဖြစ်တဲ့ Facebook ကိုပိတ်ပင်ပြီးတော့နောက်ထပ်လူမှုကွန်ရက်စာမျက်နှာသစ်တစ်ခုနဲ့အစားထိုးမယ်လို့စစ်ကောင်စီပြောခွင့်ရကပြောလာတာဖြစ်ပါတယ်ဒီပြောဆိုချက်ဟာလွတ်လပ်တဲ့ Digital ကမ္ဘာကိုပါစစ်ကောင်စီကအာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကြွလှုပ်ရှားသူလူငယ်တအုပ်ဖြစ်တဲ့မတ်တင်စာရှင်လေးကြီးကရှုမြင်ပါတယ်
ကျမတို့နေစဉ်လူသားတွေဖြစ်လာပြီဆိုရင်ကိုယ့်ရဲ့နေစဉ်ဘဝအရှင်သန်မောင်းနှင်ဖို့အတွက်လိုအပ်တဲ့သတင်းချက်လက်တွေကျန်းမာရေးပညာရေးစည်ရေးဒါအပြင်ဒီနိုင်ငံရေးဆိုင်ရာနောက်ငွေကြေးစည်းစစ်မှုဒါတွေအားလုံးကအင်တာနက်အဆင့်သွားတယ်ဆိုတော့ဒီ platform တွေအဓိကဒီရယူစားသုံးတဲ့ platform တွေကိုထိန်းချုပ်ဖို့ကြိုးစားတဲ့ဟာကကျမတို့နေစဉ်ဘဝကိုထိန်းချုပ်တာကျမတို့ကိုဒါဆက်ရုပ်တွေအပြင်ဆက်ရုပ်တွေအသွင်လောက်ပဲသူတို့သတ်မှတ်တာပေါ့နော်လူသားလို့မသတ်မှတ်ဘူးဆိုတဲ့အနေအထားမှာဒါကလူခွင့်ရေးချိုးဖောက်မှုလို့ကျမတို့ပြောလို့ရတယ်ဒီဆရာနာတိန်းနာကကျမတို့ဒီနိုင်ငံရေးအရာနိုင်ငံရေးခေါင်းဆောင်တွေကိုဖမ်းလိုက်တဲ့နိုင်ငံရေးအရာအုပ်ထိန်းချင်တာတင်မဟုတ်ပဲねဒီအင်တာနက်ပေါ်ကအနေအထားတွေပေါ့နော်ကျမတို့ကျင်လည်တဲ့ digital ကဘာပေါ့ digital ကဘာကိုပါသူတို့အာဏာသိမ်းဖို့စူးစမ်းနေတာဖြစ်တယ်ဒီနိုင်ငံရေးထပ်ပို့တဲ့ကျမတို့ရဲ့နေစဉ်ဘဝကိုချုပ်ထိန်ဖို့စူးစမ်းနေတဲ့ဖြစ်ရပ်တွေဖြစ်တယ
်ကဘာပေါ်မှာလူသုံးအများဆုံးလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ကုမ္ပဏီဟာစစ်ကောင်ဆောင်အပါအဝင်စစ်တပ်နဲ့ဆက်နွယ်တဲ့လုပ်ငန်းတွေလူပုဂ္ဂိုလ်တွေကိုသုံးစွဲခွင့်ပိတ်ပင်ထားပါတယ်ဒါကြောင့်လဲစစ်တပ်ဟာသူ့ရဲ့ဝါဒဖြန့်သတင်းတွေကိုတင်ဖို့အတွက် Telegram နဲ့ VK တို့လိုလူမှုကွန်ရက်စာမျက်နှာတွေကိုခြေဆန့်ထားပါတယ်ဒီ platform တွေဟာမြန်မာစစ်တပ်အားကိုးအားထားပြုရတဲ့ရုရှားကနေကြောထောက်နောက်ခံပြုထားတာပါ social media platform တစ်ခုတည်ထောင်ခြင်းနဲ့စစ်ကောင်စီရဲ့အိမ်မက်ဘလောက်ဖြစ်နိုင်ပါသလဲမတင်လာရှင်လဲကြီးကတော့အဲ့ဒီ platform ဟာစစ်အုပ်စုအလိုကျ platform မျိုးပဲဖြစ်လိမ့်မယ်လို့ဆိုပါတယ
်စစ်အုပ်စုကနေစူးစားတဲ့ဒီ social media ဆိုရင်တေချာတာကသူတို့ရဲ့ propaganda ဒီသူတို့ဖြန့်ချင်တဲ့အတွေးခေါ်ယူဆတွေအဓိကမောင်းနေမဲ့ဟာဖြစ်မယ်ဥပမာအဝေးကြည့်ကြမလို့အခုကျမတို့ online TV တွေပေါ့နော် TV မှာဆိုရင်ဒါ censorship တွေပို့ပြီးပြင်းထန်လာပြီအဲပြီးရင်များ video များ MRTV ဒါတွေကသူတို့ရဲ့ policy တွေကိုပဲအဓိကဖြန့်ဝေတဲ့ platform တွေဖြစ်လာတော့လူတို့ရဲ့အားပေးမှုနဲ့ဒီပေါ်မှာမယုံတင်ကမှုကပိုများလာတယ်အဲအတင်းပိတ်ပင်တွေလူတွေကနှီးပေါင်းစုံနဲ့ဖောက်ထွက်ပြီးတော့စူးစားမှုတွေအစ်စ်တွေပေါ်လာဖို့ပဲရှိရပေါ့မှာ Facebook ကိုပိတ်ချလိုက်တယ် VPN သုံးတယ် VPN ကိုပိတ်ချလိုက်တယ်အခြားနည်းလမ်းတွေလူတွေကရှာသုံးတယ်ဆိုပုံစံမျိုးစုံနဲ့ကတော့ဒီကာလမှာကဒီစစ်အာဏာရှင်တွေရဲ့ဒီလိုမျိုး digital ဖိနှိပ်မှုတွေကြော်လွန်ဖို့လက်နက်ကိရိယာမျိုးစုံကကမ္ဘာအရရက်ကလည်းဒါဖန်တီးနေရတယ်အများကြီးရှိတယ်ဒါတွေကမြန်မာပြည်ကိုလည်းရောက်လာမှာ
ဒီလိုတာတကယ်ဖြစ်လာလို့ရှိရင်လူမှုကွန်ရက်ကိုအားထားနေရတဲ့တော်လန်ကြီးရဲ့အစိပ်ပိုင်းတစ်ချို့လဲအခက်တွေ့လာနိုင်တယ်လို့ပျောက်ကြားဆန္ဒပြဦးဆောင်သူလူငယ်တဦးကလည်းဆိုပါတယ်။မြန်မာနိုင်ငံမှာ Facebook အသုံးပြုသူပေါင်းတန်း20ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဆိုရဲ့နောက်ပိုင်းမှာမြန်မာနိုင်ငံက Facebook အသုံးပြုတဲ့သူတွေဟာလည်းတခြားကမ္ဘာပေါ်ကအသုံးပြုတဲ့သူတွေနီးတူ Facebook ပေါ်ကနေဈေးရောင်းဈေးဝယ်ကြငွေကြေးဖလှယ်ကြလေးလာသင်ယူကြတာတွေပို့တိုးလှုပ်လာပါတယ်။တရင်ချက်လိုက်ရယူဖို့ဆိုတာထက်စီးပွားရေးနဲ့နေစဉ်လူမှုဘဝစိတ်ပန်းဖြေရေးဘက်ကိုဦးတည်လာနေကြတာပါ။ကိုပလက်ဖောင်တစ်ခုကိုတီထွင်မှုလုပ်နေတဲ့စစ်ကောင်စီ